Sorry တရင်တော်ဂျမဲလ်ခါရှူဂျီဟာတူရကီနိုင်ငံအစ္စတန်ဘူမှာရှိတဲ့ Sorry တန်ယုံတဲကိုဝင်သွားပြီးပြီးချင်းလေပင်နှစ်ပြီးအသက်ခံခဲ့ရပြီးမှသူ့ရဲ့ခန္ဓာကိုယ်ကိုအပိုင်းပိုင်းခုတ်ဖြတ်တပ်ဖြတ်တာခံခဲ့ရတယ်လို့တူရကီအစိုးရရှေ့နေကပြောကြားလိုက်ပါတယ်ခါရှူဂျီကိုတပ်ဖြတ်မှုနဲ့ပတ်သက်ပြီး Sorry Arabia မှာအဖမ်းခံရသူ18ယောက်ကိုလွှဲပြောင်းပေးဖို့အတွက်တူရကီဘက်က PR တွေပေးနေချိန်မှာပဲအစ္စတန်ဘူရှေ့နေချုပ် Ifran Fidanga ရဲ့ချိန်ညာချက်ထွက်ပေါ်လာတာဖြစ်ပါတယ် Sorry အစိုးရရှေ့နေချုပ် Sort at Mojib နဲ့ဆွေးနွေးမှုတွေမှာအမှန်တရားရဖို့အတွက်ရိုးရိုးသားသားနဲ့ကြိုးစားခဲ့တဲ့ကြားကပဲခိုင်မာတဲ့ရလက်တွေထွက်မလာခဲ့ဘူးလို့လည်း Ifran Fidanga ပြောပါတယ်Sorry တဲ့င်းတော့ဟာကောင်စီယုံနဲ့ဝင်သွားပြီးကြတဲ့နောက်အသက်ခံရတာဟာကြိုတင်ကြံစီမှုလို့ပြောခဲ့တဲ့တူရကီဘက်ကအခုဖီဒန်ရဲ့ကြေညာချက်ဟာတူရကီဘက်ကပထမဦးဆုံးဖြစ်တဲ့လူသိရှင်ကြားထုတ်ပြန်ကြေညာချက်တစ်ခုဖြစ်ပါလေအခုလိုအသက်ခံရတာအ ਨੇ ဆုံးအဆင့်မြင့် Sorry အာနာဘိုင်တယောက်ယောက်ကနေအမိတ်မပေးရင်ဖြစ်ကြတာခဲ့မှာမဟုတ်ဘူးလို့တူရကီအာနာယပါတီပြောခွင့်ရကဗိုလ်တဖူးနေမှာပြောကြားခဲ့တာပါတူရကီသမ္မတရစ်စက်ထယက်အာဒိုဝန်ကလည်းခါရှူဂျီရဲ့ရုပ်အလောင်းဖျောက်ဖျက်မယ်လို့တန်ကြားရှိသူဒေတာကံဘယ်သူလဲဆိုတာကိုထုတ်ဖော်ပြောဆိုဖို့အတွက် Sorry Arabia ကိုထပ်တလဲလဲတောင်းဆိုနေတာပါ